မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးနောက်ပိုင်းဖိနှိပ်မှုတွေနဲ့ရင်ဆိုင်နေရတဲ့သတင်းမီဒီယာတွေကိုဆက်လက်အကာအကွယ်ပေးဖို့ကြိုးပမ်းသွားမယ်အကြောင်းကုလသမဂ္ဂကပြောပါတယ်။မြန်မာနိုင်ငံမှာသတင်းလွှတ်ခွင့်ကိုကာကွယ်ဆောင်ရှောက်ဖို့သတင်းမီဒီယာသမားတွေဘေးကင်းလုံခြုံမှုနဲ့အကာအကွယ်ပေးဖို့ရရှိရေးတို့အတွက်ဆက်လက်ပြီးခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်နေကြောင်းမြန်မာနိုင် Since the military takeover last February, at least 154 journalists have been arrested, while at least 55 journalists remain under detention.
စစ်တပ်အာဏာသိမ်းတဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလကရဲခါဆိုရင်အနည်းဆုံး35တရားငါးဆယ်လေးဦးဖမ်းဆီးခံရပြီးအနည်းဆုံး95ဦးတို့ဆက်လက်ဖမ်းခံထားရဆဲဖြစ်ပါတယ်။သတင်းထောက်သုံးဦးလည်းတည်ဆုံးခဲ့ရပါတယ်လို့ယူနက်စကိုရဲ့ထုတ်ပြန်ချက်ကိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့လက်ထောက်ပြောကွန်ရဖာဟန်ဟတ်ကအင်ကာနဲ့နယူးယောက်ကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲမှာပြ သတင်းသမား33ဦးရှိပြီးမြန်မာနိုင်ငံတွင်သတင်းသမားတွေကိုထောင်ဒဏ်ပြစ်ဒဏ်ချမှတ်မှုအရေးအတွက်ကလည်းတိုးလာနေတယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းမီဒီယာဌာန10ခုရဲ့လိုင်းစင်တွေရုပ်သိမ်းခံရပြီးလွတ်လပ်တဲ့သတင်းမီဒီယာ18ခုကတော့လုပ်ငန်းတွေရပ်ဆိုင်ထားရပါတယ်။သတင်းမီဒီယာလုံငန်း၅ခုကတော့ရာဇဝမှုဆိုင်ရာဆွဲချက်တွေအများပြားနဲ့ရင်ဆိုင်နေရကြောင်းလဲကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကပြောဆိုထားပါတယ်ရှင်။